လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ယူဆူလာမူလာဟာရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတွေကပြည်ပခါတွေကိုကိုယ်တိုင်လစ်လာကူညီဖြစ်ရှင်းပေးဖို့ဒီကနေ့ပဲမြန်မာနိုင်ငံကိုရောက်သွားပါပြီ။အိုချားလို့ခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံရဲ့အရေးပေါ်ကူညီရေးဒုတိယအကြီးအကဲမူလာရဲ့မြန်မာနိုင်ငံအတွင်းတပတ်ကြာမဲ့ခရီးစဉ်မှာရခိုင်ကချင်နဲ့ရှမ်းပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဖြစ်လာတဲ့လူမှုဒုက္ခတွေကိုလေ့လာသွားမှာဖြစ်ပါတယ်။ဒီကနေ့ရန်ကုန်ကိုရောက်လာပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့မနေ့ကတော့နေပြည်တော်ကိုသွားဖို့ရှိတဲ့အကြောင်းကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲမူလအနေနဲ့ဒီနေ့ရန်ကုန်ကနိုင်ငံတကာနဲ့ပြည်တွင်း NGO တွေနောက်ကုလသမဂ္ဂအေဂျင်စီတွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရ PR Baron ကဆိုပါတယ်။ပြောခွင့်ရပေရွန်ကဆက်ပြီးလက်ထောက်အတွင်းမှုချုပ်မူလာအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးတို့အပြင်ပြည်ထောင်စုအဆင့်အရာရှိကြီးတွေနဲ့တွေ့ဆုံဖို့အတွက်နှက်ဖြံမှာနေပြည်တော်ကိုသွားဖို့ရှိတယ်လို့ဆိုပါတယ်။အဲ့ဒီတော့အခုမစ်မူလာအနေနဲ့ဒီခီးစဉ်ရဲ့ရွေးချက်ကိုလည်းပြောခွင့်ရပေရွန်က
ဒီကိုလာရတဲ့သူမရည်ရွယ်ချက်ကတော့ဒီမှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာထိခိုက်ဒုက္ခဖြစ်နေတာတွေကိုနားလည်နိုင်ဖို့ဖြစ်ပါတယ်။သူမအနေနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအတွင်းရေးမှူးချုပ်ဖြစ်လာပြီးပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အဲ့ဒီတော့ဒီမှာအစိုးရအဖွဲ့ဝင်တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာ NGO တွေကုလသမဂ္ဂအေဂျင်စီဌာနတွေနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုဆိုင်ရာကူညီပံ့ပိုးမှုတွေကိုပိုကောင်းအောင်လုပ်ပေးနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးဖို့ရှိပါတယ်
။အခုလိုနေပြည်တော်ခီးစဉ်ပြီးဗုဒ္ဓဘုရားနဲ့ကျက်သားဝရီနေ့မှာတော့ရခိုင်ပြည်နယ်ကိုသွားပြီးနောက်တောက်ကြာနယ်စနေမှာကချင်ပြည်နယ်ကိုသွားဖို့ရှိတယ်လို့ဘယ်ရွန်ကဆက်ပြောခဲ့ပါဗါတယ်အဲ့ဒီတော့ဒီပြည်နယ်ခီးစဉ်တွေထဲမှာဘာတွေလုပ်ဖို့စီစဉ်ထားပါလဲလို့မေးရမှာဘယ်ရွန်ကဆက်ပြီ
း In Rakhine and in Kachin should be
ရခိုင်နဲ့ကချင်ပြည်နယ်တွေမှာလူသားချင်းဆိုင်ရာထိခိုက်ခံစားရတာတွေကိုမျက်မြင်သွားကြည့်မှာဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကစီရေးပရိပခရဲ့ထိခိုက်တက်ရောက်မှုတွေကိုလေ့လာတာအပြင်ရခိုင်ပြည်နယ်အဆုံးတက်ရေးကိုလည်းဝိုင်းဖြေရှာပေးမှာဖြစ်ပါတယ်။အဲ့ဒီမှာပြည်내အဆင့်အစိုးရအရာရှိတွေနောက်ဒေသတွေကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့အဖွဲ့တွေနဲ့တွေ့ပြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်
။ဘယ်ရွန်ကပဲနိုင်ငံတကာမှာပုံမူအာယုံစိုက်ခံနေရတဲ့ရခိုင်ပြည်내ပြည်နယ်ဖြစ်ရှင်းဖို့ကြိုးပမ်းရမှာဒုက္ခရောက်နေသူတွေနဲ့ပါတွေ့ဆုံဖို့ပြင်ဆင်ထားတယ်လို့ဆက်ပြောခဲ့ပါတယ
်။ We don't have confirmation but we
ရခိုင်မှာဘယ်နေရာတွေကိုသွားနိုင်မယ်ဆိုတာတော့အတည်ပြုချက်မရသေးပါဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့သူမအနေနဲ့ပေါ့လေ။ရခိုင်အလဲပိုင်းစစ်တွေနားတဝိုက်ကရွှေပြောင်းဒုက္ခတဲ့ IDB စကန်တွေကိုသွားကြည့်ချင်ပါတယ်။ရခိုင်မြောက်ပိုင်းမောင်းတော့ကစကန်တွေရောပါတာပေါ့နော်
။တကယ်တော့အခုဒီရခိုင်ပဋိပက္ခပြဿနာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရခိုင်ပြည်နယ်ကဒုက္ခတဲ့စုစုပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအနေနဲ့ထုတ်ပြန်ပြီးမိုးကြလာချိန်မှာဒုက္ခတွေတွေပို့ဒုက္ခရောက်နေတဲ့အတွက်နိုင်ငံတကာကစိုးရိမ်မှုတွေကြီးလာချိန်မှာလက်ထောက်တွင်မှုချုပ်မူလာရဲ့ခီးစဉ်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါရှင်